တိုက်ပွဲမှာဖမ်းဆီးရမိထားတဲ့ IS တပ်ခိုက်ရေးတမရီကိုပြန်ပြီးခေါ်ယူဖို့အတွက်ဆက်ပြီးငင်းဆိုနေမယ်ဆိုရင်ဥရောပကသူတို့လာရောက်ရာဌာနေနိုင်ငံတွေစီကိုပြန်ပြီးပို့မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထပ်ပြီးချင်းချောက်လိုက်ပါတယ်။ကမ္ဘာကြီးမှာ IS အကြမ်းဖက်အဖွဲ့ပပျောက်ရေးအတွက်အမေရိကန်ကအများဆုံးလှုပ်ပေးခဲ့တာဖြစ်ပြီးအခုချိန်မှာတခြားနိုင်ငံတွေလှုပ်ဆောင်မှုအထင်ကျပြီးဖြစ်ကြောင်းစီးရီးယားမှာထားတဲ့အမေရိကန်တပ်တွေရုပ်သိမ်းဖို့ဆက်ပြီးလုပ်မယ်လို့သမရကတောက်ကြနေမှာပြောပါလေ။ဒီစစ်အကြမ်းတွေပြန်ခေါ်ဖို့အမေရိကန်ကပြောပေမဲ့ဒီနိုင်ငံတွေကပြန်မခေါ်တဲ့အတွက်ခုဒီချိန်မှာဒီအကြမ်းတွေကိုသူတို့လာရောက်ရနိုင်ငံကနေဆက်တွေကိုသွားပို့ထားမယ်လို့သမရထရမ့်ကဩစတြေးလျဝန်ကြီးချုပ်စကော့မော်ရစ်ဆန်နဲ့တွေ့ဆုံစဉ်သမရအင်ဂျီမှာတင်ပြတော့တယ်ကိုပြောပါလေ။သမရထရမ့်ခုလိုပြောတာပထမဆုံးချိန်တော့မဟုတ်ပါဘူး။ Treasury IS ချက်ဆုံးတော့မယ်သူတို့သူ့ပြတ်တာရေးချင်ကလည်းဒီ IS တိုက်ခိုက်ရေးတမရပြန်ခေါ်ဖို့လက်တော်နေတဲ့ဥရောပမဟာမိတ်ကိုဝေဖန်ပါတယ်။စီးရီးယားမှာဖမ်းမိပြီးတရားရင်ဆိုင်ရတဲ့ IS တပ်ခိုက်ရေးတမရရှိရကျော်ရှိပြီးဒီလူတွေကိုပြန်ခေါ်ဖို့ဗြိတိန်ပြင်သစ်ဂျာမနီနဲ့တခြားဥရောပမဟာမိတ်နိုင်ငံတွေကိုပန်ချနေတာဖြစ်ပါတယ်။စီးရီးယားမြောက်ပိုင်းယာယီအချင်းစခန်းတွေမှာ SDF တပ်တွေထိန်းချသူက2000ကျော်ရှိပြီးတော့ဒီစခန်းလုံခြုံရေးကြရဲဆုံးရှုံးကြဖြစ်နေတာပါ။